ARD တိုင်းပသိမ်အချင်းထောင်ကနိုင်ငံရေးသမားတို့နှိပ်စက်ညှဉ်းပန်းခံရပြီးတဲ့နောက်တည်ဆုံတရားရခဲ့တဲ့ကိစ္စကိုကုလသမဂ္ဂအပအဝင်နိုင်ငံတကာအဖွဲ့အစည်းတွေစီပေးဖို့သွားမယ်လို့ NUG ရဲ့လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒီဖြစ်ကိုစုံစမ်းလေ့လာခဲ့သူတို့ကတော့တာဟာစစ်ကောင်စီရဲ့နိုင်ငံရေးအကျဉ်းသားတွေအပေါ်ရည်ရွယ်ချက်ရှိရှိကျူးလွန်ခဲ့တဲ့အကြမ်းဖက်မှုဖြစ်တယ်လို့ပြောပါတယ်။ဒီအကြောင်းသတင်းပေးဖို့ချက်ကိုတော့မသိငင်ထိုက်ကတင်ပြထားပါတယ်ရှင်။
ပသိမ်အချင်းထောင်အကြမ်းဖက်မှုဖြစ်စဉ်ကိုနိုင်ငံတကာအဆင့်အဖွဲ့အစည်းတွေစီပေးပို့သွားမယ်လို့အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ5ရက်နဲ့6ရက်မှာဖြစ်ပွားခဲ့တဲ့ဒီအကြမ်းဖက်မှုဖြစ်စဉ်မှာအကျဉ်းသားတယောက်သေဆုံးပြီးနောက်ထပ်80လောက်ဒဏ်ရာတွေရခဲ့တာဖြစ်ပါတယ်။မြန်အောင်မျိုးကနိုင်ငံရေးအကျဉ်းသားကျောင်းဆရာတအူးကိုတည်တံ့စီရင်ဖို့ထောင်အာဏာပိုင်တွေကပြင်ဆင်နေတာကိုအကျဉ်းသား၈ယောက်ကကန့်ကွက်ခဲ့တဲ့အတွေ့ရိုက်နှက်တိုက်ပိတ်တာကနေဒီပြဿနာစတင်ခဲ့တာပါအကျဉ်းသား9ယောက်ကိုတိုက်ပိတ်ခဲ့ပေမဲ့အကျဉ်းသားဝင်းမင်းထက်ကတော့ပျောက်ဆုံးနေခဲ့ပါတယ်နိုင်ငံရေးအကျဉ်းသားဝင်းမင်းထက်ကိုပြန်ပေးဖို့အကျဉ်းသား80လောက်ကတောင်းဆိုတဲ့အခါမှာတော့ထောင်ဝန်တန်းတွေကစတင်ရိုက်နှက်လာတာပါအဲ့ဒီနောက်ရဲဝတ်စုံဝတ်ဆင်ထားတဲ့လူ30လောက်ကကိုလုံးရာဘာကြီးနဲ့ပြစ်ခတ်ခဲ့တဲ့အတွေ့အကျဉ်းသား80လောက်ဒဏ်ရာရခဲ့ပါတယ်အဲ့ဒီနောက်အခန်းတွေတဲကဆွဲထုတ်ခံရပြီးထပ်မံရိုက်နှက်ခံခဲ့ရတယ်လို့ NUG ဘက်ကထုတ်ပြန်ထားပါတယ်။အဲ့ဒီအထက်က PDF လို့ဆွဆွဲခံထားတဲ့ကိုဝေရန်ဖြိုးကိုနေ့လယ်ပိုင်းမှာတနက်နဲ့ပြစ်တက်ခဲ့ကြတယ်လို့သတင်းတွေကရေးသားဖော်ပြကြပါတယ်။ကိုဝေရန်ဖြိုးဟာဥကောင်းမှာတနက်ဒဏ်ရာ3ချက်နဲ့တည်ဆုံးခဲ့တာလို့ NUG ဘက်ကလည်းထုတ်ပြန်ပါတယ်။ဒီကိစ္စကိုစုံစမ်းရေးသားခဲ့တဲ့ Irrawaddy Times သတင်းဌာနရဲ့ Editor ချုပ်ဆလိုင်းတန့်စင်ကတော့ဒါဟာထောင်အာဏာပိုင်တွေဘက်ကလူသေးစေတဲ့အထီကျူးလွန်ခဲ့တဲ့ထောင်တွင်းအချင်းဖက်မှုဖြစ်ကြောင်း VOA ကိုပြောပါတယ်။ထောင်စုပမှုမှာပါတယ်လို့သူတို့ယူဆတဲ့နိုင်ငံရေးအကျဉ်းသားတွေကိုတယောက်ပြီးတယောက်ရွေးထုတ်ပြီးရိုက်နှက်ခဲ့ကြတာဖြစ်ကြောင်းသူကပြောပါတယ
်။ကျွန်တော်တို့သိတဲ့အရာဆိုရင်တော့ကိုဝင်းရန်ဖြိုးခေါ်ကိုရာစုကဒီတနက်နဲ့အပြစ်ခံရလို့တည်တယ်လို့လည်းကျွန်တော်တို့ကြားရတယ်။အဲရိုက်လို့တည်တယ်လို့လည်းကြားရတယ်။ဘယ်ဟာလဲဆိုတော့ကျွန်တော်တိတိကျကျအတိပြုလို့တော့မရဘူး။အတိတဲ့လူတွေကတော့တနက်တန်ရာတွေ့တယ်လို့လည်းပြောကြတယ်ပေါ့နော်။ဒါပေမဲ့သူ့ရဲ့အလောင်းကိုလည်းမိသားစုကိုလုံးဝပြန်ပေးတာမရှိဘူး။စစ်ကောင်စီကသူတို့သဘောနဲ့သူတို့တချို့ပြစ်တာပေါ့လေ။အဲ့တော့မိသားစုဒီကိုဝေယံဖြိုးမိသားစုကသူတို့ရဲ့ဒီစီတာပေါ့နော်ခင်မွန်းဖြစ်တဲ့လူတားဖြစ်တဲ့လူသားတည်သွားတယ်ဒီဘာကြောင့်တည်လဲဆိုတာတော့သူတို့သိကြကြတည်ရတဲ့အနေအထားမျိုးမရှိဘူးပေါ့နော်ကျွန်တော်တို့သိရတာအဲ့တော့အားလုံးကိုပြန်သုံးသပ်ကြည့်တဲ့အခါမှာအဲမတရားပေါ့နော်ဖိနစ်အကျန်းဖက်ရက်ဆက်တဲ့အခါမှာနော်နိုင်ငံကျင်းသားတယောက်တည်တဲ့အထိဒီအခြေအနေဖြစ်သွားတယ်လို့ကျွန်တော်တို့သုံးသပ်ပါတယ်ဒီဖြစ်စဉ်ဒီပသိမ်ထောင်အာဏာပိုင်တွေကနိုင်ငံအကျဉ်းသားတွေပေါ်မှာရည်ရွယ်ချက်ရှိရှိနဲ့လူတက်မှုပေါ့နော်လူသေးသေးတဲ့အထီကိုရိုက်နှက်ပြီးတော့မှကျူးလွန်ခဲ့တဲ့ထောင်တွင်းအကြမ်းဖက်မှုလူတက်မှုဖြစ်စဉ်လို့ပဲပြောချင်ပါတယ်
တည်ဆုံးသွားတဲ့နိုင်ငံရေးအကျဉ်းသားကိုဝေရန်ဖြိုးကိုဇန်နဝါရီ9ရက်မှာပသိမ်မြို့မီးတကြိုဆက်မှာလုံခြုံရေးအပြည့်နဲ့တကြိုခဲ့ပါတယ်မိဘနှစ်ပါးကိုတော့မီးမတကြိုခင်မြင်ကွင့်ပေးခဲ့ကြောင်းနီးစပ်သူတဦးက VOA ကိုပြောပါတယ်တနတ်တန်ရကြောင်လားရိုက်နဲ့ခံရတာလားအတိအချမပြောနိုင်ပေမဲ့ဥကောင်းကြေမွားတဲ့တန်ရကြောင်တည်ဆုံးခဲ့ကြောင်းနီးဆက်သူကအခုလို့ပြောပါတယ
်။နားထက်ကနေရသက်တန်းလုံးလားအကြီးသားကိုသူကရှူပြီးတော့တောက်လျှောက်အဲနားနောက်တနာဒီနားနှစ်ဖက်ကဆက်ပေါ့။ခေါင်းအပေါင်းလုံးကိုဖွဲထားတဲ့ပုံစံမျိုးပြန်ထုတ်ထားတယ်။ပြီးပြီးပဲလုတ်ထားတာသူကသူကတော့ပြောတယ်ခါတနတ်တန်ရမဟုတ်ဘူးလို့ပြောတယ်။အဲဒီတော့ကစာအားရမပြစ်ပြောနိုင်ဘူး9မိနစ်လောက်ပဲအချိန်ရတယ်သူတို့ကမေးပြန်ပေးတယ်သူတို့ကဆယ်ကြီးလောက်ကြည့်တယ်သူတို့လာပြောပြောပေးတယ်သူတို့ပြန်တော့မှကရဏကုံနဲ့တင်တဲ့အကုန်လုံးပေါ့နော်အဲ့လို
အရာဝတီတိုင်းအချင်းဦးစီးဌာနကို VOA ကမေးမြန်းခဲ့ပေမဲ့ဖြေဆိုဖို့ညှင်းခဲ့ပါတယ်စစ်ကောင်စီရဲ့အရာဝတီတိုင်းနေဆက်ရေးရာဝန်ကြီးနဲ့အချင်းဦးစီးဌာနကဥဇော်စစ်အောင်တို့လည်းပဋိပက္ခဖြစ်တဲ့အချိန်မှာရှိနေခဲ့ကြတယ်လို့နီးစပ်သူတချို့ကပြောပါတယ်စစ်ကောင်စီကတော့ဖုံးသုံးနေတဲ့အကျဉ်းသားတဦးကိုအရေးယူဖို့လုပ်နေချိန်မှာရုံးရင်ဆန်ကပ်ဖြစ်အောင်အကျဉ်းသားတွေဘက်ကစတင်ခဲ့တာလို့သတင်းထုတ်ပြန်ခဲ့တာပါဒါနဲ့ပတ်သက်ပြီးတော့လေထောင်ပြင်ပမှာရှိတဲ့ဆက်ဆက်သူတွေကိုလည်းဖမ်းဆီးတာတွေဆက်ရှိနေပါတယ်ရှင်